တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလူမောင်ခိုကူးမှုနဲ့အာရမခိုင်းစစ်မှုတွေအဆိုးအဝါဆုံးကျွလွန်နေတဲ့နိုင်ငံအဖြစ်အမေရိကန်အစိုးရကသတ်မှတ်ဖို့ရှိနေပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြစ်တင်ရှုံချလေရှိတဲ့အီရန်၊မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့ဒန်းတူအခွင့်အရေးချိုးဖောက်တဲ့တိုင်းပြည်တစ်ခုအဖြစ်တရုတ်နိုင်ငံကိုလည်းသတ်မှတ်လိုက်တာဖြစ်ပါတယ်။အခုသတ်မှတ်ချက်ကိုတော့ဒီကနေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတရားဝင်ကြေညာမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်မှာတရုတ်နိုင်ငံကကူညီဆောင်ရွက်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကသမရရှိချင်းပြင်ရဲ့အကူအညီကိုတောင်းခံနေတဲ့အခြေအနေနဲ့တိုက်ဆိုင်နေတာကြောင့်အမေရိကန်နဲ့တရုတ်အစိုးရတို့အကြားကတင်းမာမှုတွေကိုပုံမဆိုးဝါးသွားစေပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့မြောက်ကိုရီးယားရေးကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကကူညီဆောင်ရွက်ပေးနေတာကိုကျေးဇူးတင်ကြောင်းဒါပေမဲ့အလုပ်မဖြစ်ကြောင်းသမရထရမ့်က Twitter လူမှုကွန်ရက်ကတည်းကရေးသားခဲ့ပါတယ်။